အရှိတောင်အာရှနိုင်ငံများအပြင်အာဆီယံနဲ့အမေရိကန်ပါဝင်မိဖက်17နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေးပွဲမှာမြန်မာအရေးဟာလဲနိုင်ငံတကာပြဿနာတွေနဲ့အတူလွှမ်းမိုးနေလိမ့်မယ်လို့အကဲခတ်တွေကခန့်မှန်းပါတယ်။မကြာသေးခင်ကမြန်မာဒီမိုကရေစီလှုပ်ရှားသူ၄ဦးကိုကွပ်မျက်လိုက်တဲ့အတွက်ပြည်တွင်းပြည်ပအာရုံစိုက်ခံရနေချိန်မှာပဲမြန်မာအရေးဟာအဓိကဆွေးနွေးစရာဖြစ်လာနေတာပါ။ဒီအကြောင်း VOA ခမာဌာနကဟွာရစ်စမန်ဖနွမ်းပင်မျိုးကနေသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ကပြောပြมาဖြစ်ပါတယ်ဗျာ
။အာဆီယံနဲ့မိတ်ဖက်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးမှာမြန်မာအရေးဟာလဲယူကရိန်းစစ်ပွဲ၊ကမ္ဘာ့ကာယောဂါနဲ့ယာတီဥရုပြောင်းလဲမှုဆိုင်ရာကိစ္စတွေနဲ့အတူထိတ်ဆုံးကနေဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းနေတာဖြစ်ပါတယ်။အစည်းအဝေးတက်ရောက်မဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလဲမြန်မာအရေးကိစ္စနဲ့နိုင်ငံတကာကိစ္စတွေကိုအလေးထားအာရုံစိုက်မှဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားလေးလာသူတူလည်းဖြစ်နိုင်ငံရေးသိပ်ပံပါမောက္ခတူလည်းဖြစ်တဲ့ M Suvanna ကတော့မြန်မာအရေးဟာအစည်းအဝေးမှာအခြေအတင်ဆွေးနွေးရမယ့်ကိစ္စဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။လွတ်တော်အမတ်ဟောင်းတူအပါအဝင်ဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုတည်တံပေးကွဲမြက်လိုက်တဲ့အတွက်မြန်မာသတင်းဟာကမ္ဘာကောင်းကြီးသတင်းဖြစ်ခဲ့ရတာကြောင့်အယုံဆိုင်မှုတွေပိုများလာနေကြောင်းလည်းပြောဆိုပါတယ
်။အားကြီးပညာဖို့မြေကြီးကျုံတို့ဘွေချမ
ယမအကြီးဟာဒေတာတွင်းလုံခြုံရေးကိစ္စအတွက်မဖြစ်မနေဆွေးနွေးစရာကိစ္စတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။အမေရိကန်မှာပြီးခဲ့တဲ့မေလ23ရက်နေ့အထူးအစည်းအဝေးတုန်းကသဘောတူခဲ့တဲ့အတိုင်းအမေရိကန်နဲ့ဆက်ဆံရေးတည်ဆောက်ဖို့နဲ့ထိန်းထားဖို့အာဆီယံရဲ့ရည်တည်ချက်အရဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်လာနိုင်ပါတယ်။
2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေနဲ့လက်နက်ကင်ပဋိပက္ခတွေကိုဖြည့်ရှင်းဖို့အာဆီယံဘုံသဘောတူညီချက်900ချမှတ်ခဲ့ပေမဲ့လက်တွေ့မှာအကောင့်အထည်ပေါ်မလာတဲ့အတွက်လဲဝေဖန်မှုတွေထွက်ပေါ်နေပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်အထည်မဖော်နိုင်တာအပါအဝင်မြန်မာအရေးဖြည့်ရှင်းချက်တွေမှာတိုးတက်မှုမရှိဘူးဆိုပြီးမြန်မာဆက်အာဏာပိုင်တွေကတော့အာဆီယံရဲ့အစည်းအဝေးတော်တော်များများမှာတက်ခွင့်မပြုခဲ့ပါဘူး။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ကိုဗစ်ကာယောဂါနဲ့မြန်မာနိုင်ငံကမတည်ငြိမ်တဲ့အခြေအနေတွေကြောင့်အာဆီယံဘုံသဘောတူညီချက်တွေကိုအကောင့်အထည်ဖော်ရေးအခက်အခဲတွေရှိနေကြောင်းတင်းလာနေကမိန်ကောမှာကာကွယ်ပြောဆိုထားပါတယ်။လေးလာသူတူဖြစ်တဲ့ကမ္ဘောဒီးယားငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးပေါင်ကဆုပ်သီရီကတော့အာဆီယံအနေနဲ့မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတစ်ခုကိုပြပြတသားချမှတ်ရမယ့်အချိန်ကြာရောက်နေပါပြီ။ဒါမှမဟုတ်ဒီကိစ္စကိုဒေတာဆိုင်ရာအဆင့်နဲ့မဖြေရှင်းနိုင်တော့ဘူးဆိုရင်လေကုလသမဂ္ဂကိုလွှဲပြောင်းပေးပြီးနိုင်ငံတကာကိစ္စအဖြစ်ဖြေရှင်းသင့်တယ်လို့သုံးသပ်ပါတယ
်။အင်္ဂါစာဖြစ်ခြင်း internationalized the crisis
။ညီမအကြီးနဲ့ပတ်သက်လို့ကုလသမဂ္ဂမှာထိပ်ပြီးအစည်းအဝေးတစ်ခုကျင်းပပြီးနိုင်ငံတကာအကြအတဲ့အဖြစ်ဂိုင်းတွယ်သင့်ပါတယ်။အခုချိန်မှာညီမအကြီးဟာဒေတာတွင်ပြဿနာအစစ်မှတောင်ရှိမနေပါဘူးစစ်ကောင်းဆောင်မင်းအောင်လှိုင်ဟာလည်းအလေးမထားတဲ့ပုံပေါ်သလိုတခြားနိုင်ငံတွေကိုအပြင်းထန်အာခန်းနေပြီးလှောင်ပြောင်ရာရောက်နေပါတယ
်ဖနံပင်မြို့တော်မှာဗုဒ္ဓဦးနေကစတင်မဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့အမေရိကန်ဥရောပသမဂ္ဂ EU တရုတ်ရုရှားဂျပန်နယူးဇီလန်တောင်ကိုရီးယားစတဲ့မိတ်ဖက်နိုင်ငံတွေလည်းတက်ရောက်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့တို့လည်းတက်ရောက်ကြမဲ့အစည်းအဝေးမှာတော့လက်တလောအခြေအတင်ဖြစ်စရာကြုံတွေ့နေရတဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထိုင်ဝမ်ခရီးစဉ်တောင်တရုတ်ပင်လယ်အရေးယူကရိန်းပေါ်ရုရှားကျူးကျော်တဲ့စစ်တဲ့ကိစ္စတွေဟာလည်းဒီအစည်းအဝေးမှာလှမ်းမိုးနေလိမ့်မယ်လို့အကြက်ခတ်တွေခန့်မှန်းနေကြပါတယ်